ရခိုင်ပြည်နယ်တွင်ကအကြမ်းဖက်မှုပဋိပက္ခတွေရဲ့နောက်ကွယ်ကနေကြိုးကင်နေသူတွေရဲ့အထောက်အထားတွေရထားပြီးတော့ဒါကိုစအရေးယူတော့မယ်လို့မြန်မာသမ္မတရုံးကဒီကနေ့ဗုဒ္ဓဟူးနေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီကြေညာချက်နှစ်မြင့်ဆောင်2012ကပဲဒီတစ်ခေါက်ပြန်ဖြစ်ခဲ့တဲ့ဒီအကြမ်းဖက်မှုတွေမှာဒေသန္တရလက်နက်တွေနဲ့အတူအချိန်ကြိုက်ကြိုတင်စီစဉ်ခဲ့တာတွေတွေ့ရတယ်လို့ထုတ်ပြန်ထားပါတယ်။အသေးစိတ်ကိုတော့ကိုဝင်းမင်းကဆက်ပြီးပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။အောက်တိုဘာ31ရက်ဗုဒ္ဓဟူးနေ့မှာထုတ်ပြန်ခဲ့တဲ့သမ္မတရုံးကြေညာချက်ထဲကအဓိကအရေးကြီးဆုံးအချက်ကိုမေးရမှာတော့သမ္မတရုံးညွှန်ကြားရေးမှူးဦးစော်ထေကအရင်ကြေညာချက်နဲ့ကွာဝံကိုအခုလိုရှင်းပြပါတယ
်။အခုနောက်ဆုံးပိုင်းမှာဆိုရင်ကျွန်တော်တို့အရေးယူမယ်ဆိုတာကိုပြောရတာ။အရင်တော့အရေးယူတော့မယ်လို့ပြောတယ်။အခုဒီပိုင်းမှာတော့အရေးယူမယ်လို့ပြောတယ်။ဟုတ်အဲ့
ဒါပါ။ဒါအပြင်ဒီကြေညာချက်ထဲမှာနောက်ထပ်အရေးကြီးတဲ့အချက်ကိုမေးရမှာလဲဦးစော်ထေကနောက်ွယ်ကနေအချိန်ကြိုက်ကြိုတင်စီစဉ်ခဲ့တဲ့အထောက်အထားတွေတွေ့ထားရတာကိုပြောတာတာဖြစ်တယ်လို့ဆိုပါတယ
်။အပိုင်းလေးမှာကျွန်တော်တို့ပြောရတာကလူစုလူဝေးနဲ့တင်းကြောက်တာအကျန်းဖက်တာတိုက်ခိုက်တာမျိုးစုံပြည့်စည်တဲ့ကိစ္စတွေမှာအဲဒီစီရီမှာကြိုတင်စီစဉ်တာတွေအသေးစိတ်စီစဉ်တာတွေဒေသနာလို့လက်နက်တွေနဲ့အချိန်ကြိုက်သူ့ဘောင်းလှူရှားတာတွေပေါ့နော်။အဲဒါတွေတွေ့ရတဲ့အချိန်โอ้นอกจากตะโลกเวรีอ่ะเนี่ยทีนี้ก็ป่วยพี่ตาวันปัดตันเนี่ยถอดท้าไปด้วยเลยสุดแล้วพอแก้ท่าบาเลย
ถ้าอภิญอุซอเทก็เว้ยดีละเน็ดတွေปาลาได้อถอดท้าอธีเสกก็เลยอะกุโลสับเผยพี่ดีอาจารย์ผัดตูတွေก็อะเยสะอยู่นี่พี่รู้สุบาเลย
นาวอปัยตรงมาเราดีอารมณ์170โอ้ละเน็ดป่ะเนาะ170ใต้นี่แหละใต้นี่แหละถ้ามาตะติกันดิซีถอดท้าတွေเลยသတိရမိထားတယ်အဲ့ဒါနဲ့ပတ်သက်လို့အရေးကြီးဟိုဘုဖောင်းရနေတယ
်အဲ့ဒီတော့လက်ရှိအရေးယူထားတဲ့သူတွေရှိနေပြီလားလို့မေးရမှာလဲဦးစော်ထေက
သူလက်ရှိအရေးယူတာသူလက်ရှိခံလီထားတာရှိတယ်အဲ့အထောက်ထားနေတဲ့အရာဟိုကျွန်တော်တို့ဆိုင်းသိမ်းတာရှိတယ်အတိအကျတော့မမှန်ဘူးပြပြီးခဲ့တဲ့ဟောတစ်ခုတော့ဆိုရင်ဟိုခံထားတဲ့သူတွေအခုဖြစ်နေတာဆိုရင်ဆက်ပြီးတော့အဲ့ဒီခိုင်ရုံးတဲ့ဆိုရင်ဆန်းနဲ့ဆင်းနေကြတဲ့ဟာတွေရှိလာမယ်ဆိုတော့ဒီစင်ညာတက်ရသိနိုင်ပါတော့ဟုတ
်တချိန်တည်းမှာမချခင်ရပိုင်းအတွင်းကမြန်မာအစိုးရပိုင်းသတင်းစာတွေထဲမှာလည်းအခုလိုတန်တရားရှိလို့ဖမ်းဆီးထားတဲ့သူ1000ကျော်ရှိတယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်ဒီနေရာမှာဒီတစ်ခေါက်အခုလိုအကြမ်းဖက်မှုတွေပြန်ဖြစ်လာခြင်းအကြောင်းရင်းကိုမေးရမှာတော့ဥစော်ထေက
ဒီလူပါစင်ကဟိုမုံလုံးတို့မတင်တောင်းဆိုတာရှင်းနေတယ်အဲ့ဒီမှာဒီကျွန်တော်တို့မိခဲကြအောင်ဖြစ်နေတဲ့အနေအထားမှာနောက်ွယ်ကပြောရတာကဟိုအစတစဖြစ်လိုက်တာနဲ့တောက်လောင်သွားတဲ့သဘောပါအ
ဲ့ဒီတော့အခုလိုအကျန်းဖတ်မှုတွေပြန်ဖြစ်လာပြီးတစုံတရာစထိန်လာနိုင်ချိန်မှာနောက်တစ်ခေါက်ထပ်မဖြစ်အောင်ဘာတွေလုပ်ဖို့လိုပါလဲလို့မေးရမှာတော့ဦးစော်ထေးကဘက်ပေါင်းစုံကနေဝိုင်းလုပ်ဖို့လိုတယ်လို့ဆိုပါတယ
်ဟုတ်ဒါတော့ဟိုကျွန်တော်တို့အနေအထားနံပါတ်၁ဒီတီတာအန်ဒီဘန်နဲ့ပေါ်မရှင်ကနေကင်ကြထားတဲ့ဟိုတမားကြီးဒီကနေ့အချိန်ကြာရှိတယ်အဲ့ဒီအချိန်ကမှာအကြံကြီးတင်တဲ့မိကြီးရဲ့ချက်ဆက်လာတယ်အဲ့တော့တော့လည်းဒီခိုင်းကြီးရဲ့သူ့လိုပြင်းရင်းထားတဲ့အချိန်တွေကိုသတ်စိတ်နေပဲသိပါတယ်ဒီတော့အဲ့ဒါကြောင့်လို့ဆိုရင်ဂျုံဂျုံကြီးတစ်ဖက်ဝင်နေဒီလက်ရှိအင်အားတိုးမြင့်လာရင်အဆင့်တိုးမြင့်အဆင့်အတန်းလုံလုံရေးစံတိုးမြင့်လာရင်ဆက်ပြီးတော့ဟိုအချိန်ဝင်ပြီးပေါင်းရသွားမယ်လို့မှတ်ပါတယ်ဒါကဒီနေ့လို့ထိန်းတာနောက်တစ်ခုကခုနလိုသွေးထိုးလုံးတော်တဲ့နောက်ဆိုရကျုပ်ကိုင်းနဲ့ဆွဲပြီးပြီးပေါ်လို့တာလဲတစ်ချိန်နဲ့တော့ပါလိမ့်မယ်အဲနောက်တစ်ချိန်ထဲမှာပဲကျွန်တော်တို့ဒီဝေးတဲ့နဲ့ဒုက္ခတွေအတွက်ကုမီထောက်ပံ့တာလေးဘိုးကာတွေနဲ့တို့ပုံမှန်ပြန်ပြီးတော့ဟိုလေထောက်ရောက်ဖို့ကျိုးပန်းတာလဲနေမှာကုမီနဲ့တစ်ချိန်နဲ့လုပ်သွားမှာပါအဲ့တော့ဒီပရောဂျက်ကြီးကတော့အကြီးပ
ါတကယ်တော့အရင်တစ်ခေါက်ကရခိုင်အမျိုးသမီးငယ်တူကိုမွတ်စလင်သုံးကမတိန်ချင်းပြီးမှာဂျွန်းလာမှာစဖြစ်လာခဲ့တဲ့အကျန်းဖတ်မှုတွေပြီးပြီးခဲ့တဲ့နှစ်ပတ်အတွင်းစဖြစ်လာခဲ့တဲ့ဒီအကျန်းဖတ်မှုတွေကြောင့်လူပေါင်း100နီးပါးတေဆုံးပြီးတရာကျော်ဒဏ်ရာရကအိမ်ပေါင်း9000ကျော်မိလောင်ပျက်စီးခဲ့ပြီးလူဦးရေစုစုပေါင်း3000ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့အစိုးရရဲ့သတင်းထုတ်ပြန်ချက်မှာကြေညာခဲ့ပါတယ်ခင်ဗျာ